ရုရှားမှာထင်ရှားဆုံးအတိုက်ခံကောင်းဆောင် LSC Navalny နဲ့သူ့ကိုထောက်ခံသူရာပေါင်းများစွာကိုစနေနေ့မှာအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။လေးချိန်မြောက်သမ္မတတန်းအတွက်ဗလာဒီမီယာပူတင်ကျန်းသက်စာကြီးစုပွဲကိုကန့်ကွက်တဲ့အနေနဲ့မော်စကိုမြို့တော်နဲ့တခြားမြို့ကြီး90မှာဆန္ဒပြပွဲတွေဖြစ်နေချိန်မှာပဲအခုလိုဖမ်းဆီးလိုက်တာပါ။မော်စကိုမြို့လေကောင်ကဆန္ဒပြနေရာကို Navalny ရောက်သွားအပြီးမိနစ်ပိုင်းအတွင်းမှာပဲသူနဲ့သူ့ရဲ့မဟာမိတ် Nikolai Lyaskin တို့ကိုဖမ်းဆီးခဲ့ပါတယ်။နိုင်ငံတော်ကမှလူပေါင်း350ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တယ်လို့တရားလွတ်လပ်တဲ့စောင့်ကြည့်လာရေးဖွဲ့ OVD Info ကခန့်မှန်းထားပါတယ်။ဒါပေမဲ့တခြားသတင်းတွေမှာတော့လူပေါင်း1600လောက်ထိဖမ်းခံရတယ်လို့ဖော်ပြကြပါတယ်။ဒီဆန္ဒပြပွဲတွေဟာဥပဒေနဲ့မကိုက်ညီဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။ Navalny ဟာပြီးခဲ့တဲ့လကကျင်းပတဲ့သမ္မတယူကော့ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မရဘဲပိတ်ပင်ခံခဲ့ရတာပါ။ဆန္ဒပြပွဲကျင်းပရာ Pushkinskaya ရင်မြင်ကိုမတွားခင်အဖမ်းခံရမယ့်အရေးရှောင်ရှားဖို့အတွက်ထွက်မလာခင်နိုင်အတော်ကြာကလေးက Navalny ဟာလျှို့ဝှက်နေရတဲ့ခုမှပုံနေခဲ့တာပါ။ရတဖို့ဝင်9ဦးကသူ့ရဲ့လက်တွေ6ရောက်တွေကနေတရုတ်တိုက်ဆွဲပြီးတော့ရဲကားတဲ့သူ့ကိုဆွဲထည့်ခဲ့ကြပါတယ်။အဲ့ဒီအချိန်မှာဆန္ဒပြသူတွေကပူတင်ကြဆုံးပါစေ၊ဇာဘီယင်ကြဆုံးပါစေဆိုပြီးအော်ဟစ်ကြွေးကြော်ခဲ့ကြပါတယ်။